Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ဒါရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနစ်ညာပိုင်းကပောက်ကွဲမှုတစ်ခုဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်အမေရိကန်တို့မှာရင်ဘုံကျင်းမှုလို့ယူဆရမှုကိုသုံးသပ်ဖို့ရုရှားကကုလအရေးပေါ်အစည်းအဝေးခေါ်ယူခဲ့မှုအပေါ်အမေရိကန်ကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့မနစ်ညာပိုင်းမှာတော့ဟာဘတ်တက်ကတူကပေးအပ်တဲ့လူသားချင်းစာနာမှုဆန္ဒစုကိုလက်ခံရယူခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုကြော်ကြော်သိနေအတူချိန်ညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမြန်မာတန်ယုံမှာမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံပြန်လို့သူတွေဗီဇာရဖို့ကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီ
းဆိုတော့အဖွဲ့ဝင်နေတဲ့နိုင်ငံရေးလှုပ်လို့အဖွဲ့ဝင်ဖြစ်နေဆိုတော့ပုံမဖြစ်နေတော့အဲဒါတခြားလူတွေကြတော့နိုင်ငံရေးမလုပ်ပါဘူးဆိုတော့ဒါသိပ်တော့ချိန်အောင်
ဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်ကကောက်နှုတ်တင်ပြချက်တွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။နောက်ဒီကနေ့ကြားရောက်တဲ့ရွှေဝါရောင်တော်လည်ရေးကိုနှစ်ပြည့်အကြောင်းနဲ့ရှမ်းပြည်တိုင်းရင်းသားတွေကိုလူမျိုးစုတစုအဖြစ်သတ်မှတ်ပေးဖို့သတိတိုင်းမှာဒီကနေ့ဆန္ဒပြကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကီထိုက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့စနေနေ့ညကပောက်ကွဲမှုဟာရည်ရွယ်ချက်ရှိရှိလှုပ်ဆောင်မှုဖြစ်ပြီးလူ29ဦးဒဏ်ရာရတယ်လို့နယူးယောက်အာဏာပိုင်တွေကပြောပါတယ်။နယူးယောက်မြို့မန်ဟန်တန်ကချဲလ်ဆီအရပ်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုမှာအကြမ်းဖက်သမားတွေပါဝင်ပတ်သက်မှုရှိတာမတွေ့ရဘူးလို့လည်းနယူးယောက်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကသတင်းထောက်တွေကိုပြောပါတယ်။ရဲတွေနဲ့တခြားလုံခြုံရေးအရှိတွေသိရှိထားသလောက်နယူးယောက်မြို့ကိုအကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေမရှိဘူးလို့လည်းနယူးယောက်မြို့တော်ဝန်ကပြောဆိုသွားပါတယ်။နယူးယောက်မြို့တော်မှာဒီသတင်းပတ်ထင်မှာပဲချင်းပါမယ်ကုလသမဂ္ဂထူထူးညီလာခံတက်ရောက်ဖို့အတွက်ကမ္ဘာတစ်လွှာကနိုင်ငံခေါင်းဆောင်တွေရောက်ရှိနေကြတာလည်းဖြစ်ပါတယ်။နယူးယောက်မြို့မန်ဟန်တန်အရပ်ကပောက်ကွဲတဲ့နေရာနဲ့အတော်လှန်တဲ့အရပ်မှာလည်းမပောက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းတစ်ခုကိုအာဏာပိုင်တွေစစ်ဆေးနေပါတယ်။ဘုံရှင်လင်းရေးတာဝန်ရှိသူတွေရှင်းလင်းဖယ်ရှားလိုက်ပြီးဖြစ်တဲ့အဲ့ဒီပောက်ကွဲပစ္စည်းကတော့ပလတ်စတစ်အိတ်ထဲမှာဝါယာကြိုးတွေထည့်ထားပြီးလက်ကင်မိုဘိုင်းဖုန်းနဲ့ချိတ်ဆက်ထားတဲ့ပေါင်အိုးတစ်လုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုပင်လယ်ကမ်းခြေမြို့တစ်မြို့ဖြစ်တဲ့နယူးဂျာစီမှာလည်းမနေ့စနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ပါတယ်။အမိုက်ပုံးထဲမှာပိုက်ဘုံးတစ်လုံးပောက်ကွဲတာကြောင့်မနေ့စနေနေ့ကကျင်းပဖို့ပြင်ဆင်ထားတဲ့အပြေးသမားထောင်နဲ့ချီပါဝင်မဲ့အပြေးပြိုင်ပွဲတစ်ခုကိုဖျက်သိမ်းလိုက်ရပါတယ်။ပောက်ကွဲမှုအတွင်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရှိပါဘူး။ပောက်ကွဲမှုနဲ့ပတ်သက်ပြီးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းစစ်ဆေးနေပေမဲ့ဒီပောက်ကွဲမှုဟာအကြမ်းဖက်ဝါဒဆွဲလုပ်ရတစ်ခုဟုတ်မဟုတ်ဆိုတာကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူးရှင်။
အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ကကုန်တိုက်တစ်ခုထဲမှာစနေနေ့ကဓားနဲ့ထိုးတိုက်ခိုက်မှုတစ်ခုကြောင့်လူ၈ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဓားနဲ့တိုက်ခိုက်သူလို့တန်တရားရှိသူကိုတာဝန်ချိန်မဟုတ်တဲ့ရဲတပ်ဖွဲ့ဝင်တဦးကတနတ်နဲ့ပြစ်ဒဏ်လိုက်တယ်လို့ Saint Cloud မြို့ရဲတပ်ဖွဲ့အကြီးအကဲ William Blair Anderson ကပြောပါတယ်။ Crossroads Center ကုန်တိုက်ထဲမှာတိုက်ခိုက်သူဟာဖြစ်စဉ်အတွင်းအလာအရှင်မြတ်ကိုယဉ်ညွန်းပြောဆိုတာမျိုးတွေရှိခဲ့တယ်လို့ဆိုသလိုလူတစ်ယောက်ကိုလည်းမူဆလင်လားဆိုပြီးမေးခဲ့သေးတယ်လို့ရဲတပ်ဖွဲ့အကြီးအကဲ Anderson ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဖြစ်ရပ်ကိုအကြမ်းဖက်လုပ်ရလို့တော့သူကမပြောဘဲရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပဲပြောပါတယ်။အသေးချာစုံစမ်းစစ်ဆေးပြီးအသေးစိတ်သိရအောင်လုပ်သွားပါမယ်လို့ဆိုပါတယ်။ဒဏ်ရာရသူတွေကတယောက်ပဲဆေးဥမှကြံနေသေးပြီးတော့အားလုံးဆင်းသွားပြီလို့အန်ဒါဆန်ကပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဘယ်သူ့ကိုမှအဝင်အထွက်လုပ်ခွင့်မပေးဘဲကုန်တိုက်ကိုရဲတပ်ဖွဲ့ကပိတ်ထားခဲ့ပါတယ်။အခင်းဖြစ်တဲ့ Saint Cloud မြို့ဟာပြည်နယ်အတွင်းအဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ Minnesota ကနေ112ကီလိုမီတာလောက်ဝေးပါတယ်။
စီးရီးယားအစိုးရစစ်သားတွေတည်ဆုံခဲ့ရပုံရတဲ့အမေရိကန်တို့ရဲ့မှားယွင်းဘုံကျဲတိုက်ခိုက်မှုလို့ယူဆရမှုကိုသုံးသပ်ဖို့အတွက်မနစ်စနေနေ့နှောင်းပိုင်းမှာရုရှားကကုလလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုလိုက်ပါတယ်။ရုရှားတို့ရဲ့အခုလုပ်ရဟာမျိုးဆက်တစ်ခုအတွင်းစနစ်အကျဆုံးအဖြစ်ဆုံးရက်ဆက်ရုံမှနေတဲ့လောက်ရတွေကနေအာယုံပြောင်းသွားစေဖို့ဆောင်ရွက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကပြောဆိုတာပါဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကစုံစမ်းစစ်ဆေးနေတယ်လို့လည်းသံမတ်ကြီးဆမန်သာပါဝါကပြောပါတယ် ဆေးရုံနေကျောင်းတွေကိုလေကြမ်းတိုက်ခိုက်မှုတွေအပါအဝင်ဆီးရီးယားအစိုးရကလူမဆန်တဲ့လုပ်ရပ်တွေကြိမ်ပန်များစွာလှုပ်ဆောင်နေတာတွေကိုလည်းတန်မတ်ကြီးဖာဝါကဝေဖန်ပြောဆိုပါတယ်ဒီလိုကိစ္စရပ်တွေမှာတော့ကုလလုံခြုံရေးကောင်စီဘက်ကအရေးယူပေးဖို့ရုရှားအစိုးရဘက်ကဘယ်တော့မှမတိုက်တွန်းခဲ့ဘူးဆိုပြီးတန်မတ်ကြီးကဝေဖန်သွားတာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာလူသားမှုကျူးလွန်တဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုဖယ်ရှားပစ်မယ်လို့Republican သမ္မတလောင်းဒေါ်နယ်ထရမ့်က Texas ပြည်နယ် Houston မြို့မှာစနေနေ့ကလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းပြောသွားပါတယ်။ဒီကိစ္စအဆုံးသတ်ရမှာဖြစ်ပြီးသူသာသမ္မတဖြစ်လာရင်အဆုံးသတ်သွားရမယ်ဆိုတာကတိပေးပါတယ်လို့ Mr. Trump ကပြောပါတယ်။အဲ့ဒီပွဲကို online ကနေတိုက်ရိုက်ထုတ်လင်းပေးမယ်။သတင်းတောက်တွေကိုတော့ဝင်ခွင့်မပေးပါဘူး။ Texas ပြည်နယ် Austin မြို့မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတဦးနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုထောက်ပြပြီးနယ်စပ်တွေကိုဖွင့်ထားတယ်ဆိုတဲ့ခေါင်းစဉ်အောက်မှာ American အသက်တချောင်းမှမဆုံးရှုံးရစေသင့်ဘူးလို့ Mr. Trump ကဆိုပါတယ်။ဩစတင်မျိုးကအဲ့ဒီရွှေပြောင်းနေထိုင်သူဟာ၃နှစ်ကာလအတွင်း၅ကြိမ်ပြန်ပို့ခံခဲ့ရပြီးတဲ့နောက်လိမ်မန်းဆိုင်ရာမတော်မတရားပြုကျင့်မှု၁၂ခုကိုကျူးလွန်နေဆိုတဲ့တန်တရားနဲ့မကြာသေးခင်ကပဲအဖမ်းခံထားရတယ်လို့မစ္စတာထရမ့်ကပြောပါတယ်။စနေနေ့ညကပဲဝါရှင်တန်ဒီစီမြို့တော်မှာလုပ်တဲ့ကွန်ဂရက်လွှတ်တော်လူမဲအမတ်များအဖွဲ့ CBC ရဲ့ညစာစာပွဲတွင်သမ္မတဘရက်အိုဘားမားကမစ္စစ်ကလင်တန်အတွက်မဲဆွယ်မိန့်ခွန်းတစ်ခုအကောင်းမောင်းတမ်းပြောသွားပါတယ်။မစ္စစ်ဟီလာရီကလင်တန်ရဲ့ပြိုင်ဘက်ဟောင်းဘာနီဆန်ဒါစ်နဲ့အထက်လွှတ်တော်အမတ်အဲလိဇဘက်ဝါရန်တို့ကလည်းအိုဟိုင်းယိုပြည်နယ်မှာမစ္စစ်ကလင်တန်အတွက်မဲဆွယ်စည်းရုံးပွဲတွေတလှည့်စီလုပ်ခဲ့ကြပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565ไลโดมีดา25กิโลเฮิร์ตซ์11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမနေ့စနေနေ့ညနေပိုင်းမှာတော့ဟာဘတ်တက်ကတူဟာဘတ်ဖောက်ဒေးရှင်းကချီးမြှင့်တဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆုကိုလက်ခံရယူခဲ့ပါတယ်။ဒီဆုလက်ခံရယူခဲ့တဲ့ဒေါက်တာဆန်းစုကြည်ကလူသားတွေအတွက်လောကကြီးမှာတာဒူညီမျှမှုရှိရေးဟာသိက္ကိုအရေးကြီးပါတယ်လို့အခုလိုပြောဆိုခဲ့ပါတယ
်။About proving that you're better than others. What is it about?
ပြည်စိုးစာပိုင်ဆိုင်တာနဲ့ပတ်သက်လို့ပြောရရင်ဘာကြောင့်ပိုင်ဆိုင်ခြင်းကြတာပါလဲ။လုံခြုံရေးအတွက်ကြောင့်လား။သူများထက်သားချင်းလို့လား။ကျမတို့သိမသိပါဘူး။အဲ့ဒီအဖြေကိုသိကြပါတယ်။ချမ်းသာတဲ့သူတွေကဘာကြောင့်များပိုပြီးချမ်းသာခြင်းကြတာပါလဲ။သိအရေးကြီးတဲ့အဖြေရှာရပါတော့မယ်။မတူကွဲပြားတဲ့တိုင်းရင်းသားတွေကြားမှာဆက်ဆံရေးပိုကောင်းလာအောင်ကျမတို့တစ်ခုခုတော့ရှာကြရပါမယ်။ဒီကိစ္စဟာလူသားတွေအချင်းချင်းကြားမှာဖြစ်တာမို့လူသားတွေနဲ့ပတ်သက်ပြီးကျမယုံကြည်ချက်ကတော့တယောက်နဲ့တယောက်ကြားမှာအပြုသဘောဆောင်တဲ့နီးလမ်းနဲ့မချင်းကမချင်းရှေ့တိုးနိုင်မယ်လို့မထင်ပါဘူးလူသားတွေရဲ့အဖွဲ့အစည်းဟာနောက်ကိုမဆုတ်ပါဘူးရှေ့ကိုပဲတိုးတက်မယ်ဆိုတာကျမယုံကြည်ပါတယ်ဒါကြောင့်ဘလို့တိုးတက်အောင်လုပ်မယ်ဆိုတဲ့အဖြေကိုရှာကြရမှာပါဒီကြောင်းတော်ကြီးမှာကဘာရရက်ကဘာသာယဉ်ကျေးမှုမျိုးစုံနဲ့လူတွေစုဝေးနေတာမို့ဒီအဖြေကိုဒီနေရာမှာရှာလို့ရနိုင်တာပါဒါကြောင့်ဘလို့ရှာရမယ်ဆိုတဲ့အဖြေကိုပြောကြပါလို့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပါတယ်။ဘော့စတွန်မြို့မှာရှိတဲ့ကမ္ဘာထိပ်တန်ဟာဘတ်တက်တိုဖောင်ဒေးရှင်းကဒေါအောင်ဆန်းစုကြည်ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာဆုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာစနေနေ့မနက်ပိုင်းကနယူးယောက်မြို့မြန်မာတန်ရုံမှာမြန်မာအတိုင်းဝိုင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်
။ရုရှားနိုင်ငံမှာဒီကနေ့လုပ်တဲ့လူတော်ရုပ်ောက်ပွဲတွေမှာအာနာယ United Russia Party ကအကြီးကျယ်နိုင်ရမယ်လို့ခန့်မှန်းထားပါတယ်။ဒီမဲပေးပွဲတွေကိုမတူကွဲပြားတဲ့ဒေသစံတော်ချင်း၁၁ခုရှိတဲ့နေရာဒေသတွေမှာလုပ်ပြီးခံမှန်းကြီးမဲဆန္ဒရှင်ပေါင်းတန်း130လောက်မဲပေးကြတာပါ။သမ္မတဗလာဒီမီယာပူတင်ရဲ့အာဏာရပါတီကဒူးမားလွတ်တော်မှာနေရာအများစုဆက်ရထားမယ်ဆိုတာမကြာခင်ကကြောက်ယူတဲ့လူလူစစ်တမ်းတွေကပြပါတယ်။အခုလွတ်တော်ရွေးကောက်ပွဲဟာ2018ခုနှစ်မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာမစ္စတာပူတင်ပြန်ပြီးအနိုင်ရနိုင်ချေကိုလူလူစစ်တမ်းကြောက်ယူတဲ့သဘောမျိုးဖြစ်ဖွယ်ရှိတယ်လို့လေ့လာသူတွေကပြောပါတယ်။ဒူးမားလွတ်တော်အတွင်းအမှတ်နေရာ450တဲကနည်းနည်းလောက်ကတော့အနည်းဆုံးရနိုင်မယ်လို့အတိုက်ခံနိုင်ငံရေးသမားတွေကမျှော်လင့်နေပါတယ်။ဒါပေမဲ့လေအတိုက်အခံတွေအနေနဲ့တနေရာတောင်ရဖို့မလွယ်ဘူးလို့လူလူစစ်တမ်းကြောက်ယူသူတွေကပြောပါတယ်
။ ပါကစ္စတန်နဲ့ဆက်အနေနဲ့အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသမှာအခြေစိုက်တဲ့အိန္ဒိယစစ်စခန်းတစ်ခုကိုစစ်သွေးကြတွေဝင်ရောက်တိုက်ခိုက်တာကြောင့်အိန္ဒိယစစ်သား18ဦးသေဆုံးပြီးအနည်းဆုံး20ဦးဒဏ်ရာရပါတယ်။အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသရဲ့မြို့တော်ဆရီနဂါရဲ့အနောက်ဘက်မှာရှိတဲ့ဥရီမြို့ကစစ်စခန်းကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလက်နက်အပြည့်အစုံကင်ဆောင်ထားတဲ့တိုက်ခိုက်ရေးသမား4ဦးကတနက်တွေဖုံးနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။စစ်သွေးကြ4ဦးသေဆုံးတယ်လို့စစ်တပ်ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒေသတွင်းမှာပေါအောင်နေသူတွေရှိလို့ရှိ냐ကိုလည်းရှာဖွေနေကြပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေနိုင်နဲ့ချီကျခဲ့ရပြီးပောက်ကွဲမှုတွေလည်းကြားရတယ်လို့ဒေသခံသတင်းတောက်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုတရဲဘော်ကြောင့်နဲ့လို့ရလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတုံ့နှုံပြောဆိုရှုတ်ချလိုက်တယ်လို့ဒီတိုက်ခိုက်မှုရဲ့နောက်ကွယ်ကစီစဉ်သူတွေအနေနဲ့အပြစ်ပေးခံရမယ့်ဘေးကနေပြေးမလွတ်စေရဘူးလို့လည်းဝန်ကြီးချုပ်မိုဒီက Twitter စာမျက်နှာမှာရေးသားထားပါတယ်ရှင်။
တရုတ်နဲ့ရုရှားရည်တက်တွေဟာရှေ့ရကြစီရေးလေ့ကျင့်မှုအတွင်းတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူးတွဲစီရေးလေ့ကျင့်ခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။နိုင်ငံရည်တက်တွေဟာလေကြောင်းရန်ပူးတွဲကာကွယ်ရေးနဲ့ရင်းငုတ်သင်းမောအန်ဒရယ်ကာကွယ်ရေးလေ့ကျင့်မှုတွေကိုလည်းစနေနေ့ကလုပ်ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာနေပြည်တော်ဆန်မှုနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေချိန်မှာပဲဒီပူးတွဲစီရေးလေ့ကျင့်မှုကိုစက်တင်ဘာလ12ရက်တနင်္လာနေ့ကစလုပ်တာပါ။တောင်တရုတ်ပင်လယ်တွင်နေပြည်အများစုကိုပိုင်တယ်လို့တရုတ်ကပြောထားတဲ့ပေါ်တဟိတ်မျိုးအခြေဆိုင်နိုင်ငံတကာအငင်းပွားမှုဖြစ်ရှင်းဆိုင်ရာတရားရုံးကမခိုင်မာတဲ့အကြောင်းဆုံးဖြတ်ထားပါတယ်ခင်ဗျာ
September 18ရက်နေ့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာမနေ့စနေနေ့တုန်းကမြန်မာအတိုင်းဝိုင်းနဲ့မြန်မာတန်ရုံမှာတွေ့ဆုံခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပြောကြားသွားတဲ့မြန်မာနိုင်ငံရေးအမျိုးသားရင်ကြားစေရေးအမည်မြဲစေရေးပြည်ဝင်ခွင့်ဗီဇာရခိုင်ပြည်နယ်ကော်မရှင်စတဲ့အကြောင်းအရာတွေကကောက်နှုတ်ချက်တချို့ကိုစူးစီးတင်ပြပေးထားတာနားဆင်ပါရှင်။2015ရွေးကောက်ပွဲအနိုင်ရပါတီ NND ဦးဆောင်တဲ့ရတားဆွေရတဲ့လက်ထက်အမျိုးသားရင်ကြားစီရင်တဲ့ပတ်သက်လို့ဘလို့ဖော်ဆောင်ကြိုးပမ်းနေပါသလဲဆိုတဲ့အပေါ်ဒေါ်ဆန်းစုကြည်ကအခုလိုရှင်းပြပါဗျာ။အရင်ကအထွေထွေစနစ်အရာ
ဆိုလို့ရှိရင်နည်းနည်းမတူမှရန်လို့ဆိုတဲ့စိတ်ကတော့ညမ်းပါတယ်။ဒီကားရတာဒီချင်းချင်းအစားရရင်ကျွန်တော်ပြောရတယ်။ဒီရွေးကောက်ပွဲမဖြစ်ခင်ကလေးကပြောတာကျွန်တော်ကရွေးကောက်ပွဲမှာပြသနိုင်ရလို့ရှိရင်ဒီဇိုင်းရစီယူတီလေးဆိုတာတခုခွက်မယ်ဆိုတော့ကျွန်တော်ပြောတဲ့အချိန်မှာဖွင့်တယ်။ကျွန်တော်ရဲ့အဝင်ကြီးတွေထဲမှာဆိုလို့ရှိရင်ဒီဇိုင်းဒီမိုကရေစီအဖွဲ့ချုပ်တွေမဟုတ်တဲ့ဝင်ကြီးတွေအများစုပါ။ကျွန်တော်တို့ကိုပါတီရဲ့အတွင်းမှာအထက်မင်းဆိုရင်ဖိတ်တာဖြစ်ပါဘူး။ဒီလိုမလုပ်ခဲ့လို့လည်းကျွန်တော်တို့ပါတီရဲ့အတွင်းကမနှိမ့်ပြမကျေနပ်တာရှိတယ်။ဒါတော့လူ့ထမပါပါ
တဆက်သေးပါပဲယာရုတာဝန်ကြီးယူထားတဲ့ဝန်ကြီးတွေမိမိတို့ရဲ့သားသမီးတွေဆွေမျိုးသားချင်းတွေကိုကိုယ်ရေးအရာရှိဘာကြောင့်မခံရဘူးလို့ညွှန်ကြားချက်ထုတ်ရပါတယ်ဆိုတာကိုလည်းဒေါ်ဆန်းစုကြည်ကအခုလိုပြောပါဗျာ။ကျွန်တ
ော်တက်လာတယ်ကျွန်တော်ကညွှန်ကြားချက်ထုတ်လိုက်တယ်။ကိုယ်ရေးအရာကြီးကိုခံလို့ရှိရင်ဝန်ထမ်းတွေကခံတယ်။နောက်ကိုယ်ဆွေမျိုးမျိုးညွှန်ကြားချက်တောင်းမှမခံဘူး။ဝန်ကြီးဝန်ထမ်းဖြစ်တဲ့တိုင်အောင်ကိုယ်နဲ့အမျိုးတော်ရှိမခံဘူး။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကမဖြစ်တဲ့မဖြစ်တဲ့ကိစ္စတွေ
ဒါအပြင် NND ဆိုရတဲ့လက်ထက်မှာရှီရင်ဆွဲအစိုးရဝန်ကြီးဌာနကဝန်ထမ်းတွေကိုအကြောင်းပြချက်မရှိဘဲတာဝန်ကရနာတာမျိုးဖြုတ်တာမျိုးမလုပ်ဘူးဆိုတာကိုလည်းဒေါ်စုကရှင်းပြပါဗျာ။ကျွန်တော်ဝန်ထမ်းတွေကို
လည်းပြောပါတယ်စပြီးတော့ကျွန်တော်တို့အစိုးရစတယ်ဖြုတ်ထုတ်တာဒီမှာကျွန်တော်မလုပ်ဘူးအလုပ်ဖြစ်ဖို့မစဉ်းစားဘူး။ဒါပေမဲ့တောင်းဝန်ကြီးတော့မကြည့်လို့ရေးတယ်။ဒါမှမဟုတ်သူတောင်းတာဒါမှမဟုတ်ကြည့်တာ။ဒါပေမဲ့ကျွန်တော်တို့ကတော့ဒီစီရင်စကားနဲ့ရေးယူတယ်။ဘယ်လိုရှိလို့ရှိလဲ။ဟိုနေ့စီရင်လည်းလုပ်
မြန်မာနိုင်ငံကိုသွားကျင်တဲ့ပြည်ပရောက်မြန်မာမိသားစုတွေအခက်ခဲကြုံနေရတယ်ဆိုတော့ပြည်ဝင်ခွင့်ဗီဇာနဲ့ပတ်သက်လို့လည်းဒေါ်အောင်ဆန်းစုကြည်ကအခုလိုရှင်းပါတယ်။ကျွန်
တော်တို့ကဒီဗီဇာပုံရနေရရနိုင်အောင်လို့28ရက်လောက်ဆိုတဲ့ကိစ္စလေးကိုပုံရချတော့ဖြေလျှော့ပြီးတော့ပိုက်ဆံတော့ပို့တောင်းမယ်နော်။ဒါလည်းဒါလည်းညံ့ညံ့လေးကျင်တော့ပိုက်ဆံပို့ပေးပေါ့။တရားကတော့ကျင်တဲ့လူတွေတောင်းနေတယ်။အဲ့တော့ကျွန်တော်ပို့တောင်းတဲ့နေမှာပို့တောင်းမယ်တဲ့လေကျမတို့ဖြေလျှော့ပေးဖြေလျှော့ပေးမယ်ဆိုတာကိုဗစ်လည်းကနေကိုကျမတို့လုပ်ပေးမယ်ဒီလို multiple entry ပါတယ်လုပ်မယ်နောက်ပြီးရင်တော့ကတ်လက်ချက်တွေလည်းကျမတို့အားလုံး temporary season
Blood leaks အမီမဲစရင်ထုတ်ပြန်နေဆိုတာဘလို့လူမျိုးတွေအတွက်ပဲဖြစ်တဲ့နေဆိုတာကိုလည်းသူကအခုလိုပြောပါတယ
်နောက်ပြီးရင်တော့ကတ်လက်ချက်တွေလည်းကျမတို့အားလုံး temporary season ဒီ blacklist case ကျမတို့ဒီ ဘတ်ဂျက်ဆိုတာတကယ်တော့ interbone ဆိုင်တဲ့ကိစ္စတွေဖြစ်တယ်လေလို့ကျွန်တော်ကတော့သတ်မှတ်တယ်။ဒါဘတ်ဝဲမှုတွေနဲ့ဆိုင်တာပေါ့နော် interbone list ပေါ်မှာပါတယ်လို့ကျွန်တော် best practice ဆက်ဆက်လို့ထားမှာပဲ။တကယ်ပဲရာဇဝတ်မှုတွေနဲ့ရာဇဝတ်မှုတောင်မှဟိုညခုနိုင်အောင်မှပြန်ပြီးတော့အစ်စ်ခံမှာမယ်ဆိုရင်တော့ကျွန်တော်တို့ကလည်းခံမှာ။ဒါနဲ့အဲ့ဒီဟိုခုနေလမ်းကြောင်းရတော့တောင်းတယ်
မြန်မာပြည်ပြန်လိုတဲ့သူတွေကိုနိုင်ငံရေးမလုပ်ရဘူးလို့ခံဝင်ကတိထုတ်ခိုင်းနေပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးလဲဒေါအောင်ဆန်းစုကြည်ပြောတာကတော့
ကျွန်တော်တို့ကိုယ်တိုင်နိုင်ငံရေးလုပ်နေပြီးတော့ခြားတယ်နိုင်ငံရေးမလုပ်ရဘူးလို့ပြောတာကသိတော့မဟုတ်တော့ဘူးအဲ့ဒါလည်းကျွန်တော်နားမလည်ဘူးတော့လည်းအစိုးရအဖွဲ့ဝင်ကြီးကနိုင်ငံရေးလုပ်လို့အဖွဲ့ဝင်ဖြစ်နေစိုးရအဖွဲ့ဝင်ဖြစ်နေတာပေါ့အဲ့တခြားလူတွေကြတော့နိုင်ငံရေးမလုပ်ရဘူးဆိုတော့ဒါသိတော့ဟိုခြေနောက်မကြည့်ဘူးလို့ရှိတယ်အဲ့ဒါတော့ကျွန်တော်တို့ကအများဆုံးပြန်ပြောင်းနေတာပါ
ပြပရောက်မြန်မာတွေတဲကပညာရှင်တွေကိုပြန်အကူအညီပေးစေချင်တာတွေရှိပါတယ်ချိတ်ဆက်လှုပ်ဆောင်ဖို့လည်းစီစဉ်နေပါတယ်လို့ဒေါ်စုကပြောပါတယ
်ကျမတို့ကနန်းရောက်သွားတဲ့ဆရာဦးကြီးလို့အောင်ကျမတို့လို့ချင်ပါတယ်အဲ့တော့ပေးနိုင်တဲ့လို့အားနဲ့ကျမတို့လိုအပ်တဲ့လို့အားနှစ်ခုပြင်ဖို့အဲ့လိုအစီအစဉ်ခုကိုလုပ်ဖို့ဆိုပြီးဆရာဦးကြီးနှွှဲနေတယ်ကျမတို့ဆွေးနွေးထားပါတယ်ပြီးတော့ကျမတို့လိုအပ်ပေးချင်တဲ့ဆရာဝန်များက register ခုလုပ်ထားဖို့ပေါ့နော်နာမည်ပေးထားပြီးတော့ဒီလိုလိုအပိတ်နေတယ်ဘလောက်တော့ပြင်းနေတယ်ဥမာတနေ့ကိုတနေ့ကိုတလားလာလာပြီးတော့လုပ်နေလာပြီးတော့လုပ်နေဆိုဘာလို့ပြင်းနေတာလဲတီချင်ဘက်ကလုပ်ပြင်းနေတာလားဒါမှမဟုတ်ဟိုတကယ်ကိုလိုအပ်နေတဲ့တော်မျိုးလေးတွေမှာတလားတလားလာတော့လိုအပ်ပြင်းမယ်လိုအပ်ပြင်းအဖြစ်တိတိယညနာလေးကိုလိုအပ်ပေးတာရဲ့အဖြစ်မကဘူးအဲ့ဒီကဆရာမင်းလေးတွေလက်ကိုတုံသေးသေးရရောက်ထားပါတော့သူတို့လည်း training ပေးရတယ်အမျိုးမျိုးပေါ့အဲ့တော့တရားရတော့ချိတ်ဆက်ပြီးတော့လုပ်ထားမျိုးဆိုရင်လည်းကောင်းတယ်
မြန်မာနိုင်ငံနဲ့ကသဘာဝတရားစတာအရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ပြောဆိုတာကတော့
တရားစတာတွေဘောကျွေးဝါနေဆိုပြီးတော့အဲ့ဒီဟာကိုရှင်းတန်းနေတာကျွန်တော်မြင်တယ်ကျွန်တော်တို့ရဲ့တန်ဖိုးရှိတဲ့တရားစတာကတော့လူတွေပဲကျွန်တော်တို့လူတွေတန်ဖိုးရှိတန်ဖိုးရှိဒီဘဝမှာချမ်းသာဆုံးနိုင်ငံတွေကြည့်လာကျွန်တော်တို့ဒီကမှာဆိုရင်စင်ကာပူပေါ်ပါရှိတယ်နိုင်ငံကြီးရဲ့တကယ်တည်းသူတို့လူတွေကသူတို့ပြုစုပြောင်းတဲ့ capacity building နဲ့တူကုန်တာဟိုဆွစ်ဇာလန်မှာပါရှိတယ်သူကပြည်ပြည်သူရဲ့နိုင်ငံကြီးတွေလည်းတခါတည်းဝိုင်းဝိုင်းရဲနေတာဝိုင်းဝိုင်းနေနေပြီးတော့ဒါပြည့်သူရဲ့လေမှာပန်းနံမှုပေါ့မန်တမန်ကြီးရာရလေမှာပန်းနံမှုလည်းပါနေတာပြီးတော့သူစီးပွားရေးရခံရမင်းကြီးဖြစ်အောင်နိုင်လည်းပါတယ်သူရဲ့မတူကွဲပြားတဲ့လူမျိုးစုတွေကိုစီးလုံးညီညွတ်ထားနိုင်တယ်အိမ်ဟာတွေလည်းလက်တင်ကြတာကျမတို့လည်းဒီလိုနိုင်ငံကြီးတွေကြားထဲမှာကျမတို့နေရတယ်အိန္ဒိယတစ်ခက်တစ်ခက်အယူကတစ်ခက်နော်ဆောင်းဒီစီချက်တစ်ခုလုံးကကျမတို့ရဲ့တူတန်ကိုကျမတို့ရဲ့ချမ်းသာတယ်အဲတော့ကျမတို့ရဲ့ဒီကြားထဲမှာနေပြီးရုန်းကန်နေတာ
ကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အပေါ်ဆန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကတော့အခုလိုသုံးသပ်ပါတယ
်ရခိုင်ပြည်ဆန့်နဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ကျမတို့ကကိုမလီလင်းပြောတဲ့ဒီကျမတို့ကိုဖီအာနန်ကော်မရှင်ကိုဆန့်ကျင်တဲ့လူမျိုးရေးဘာသာရေးတာနိုင်ငံရေးကြီးဝေးတဲ့ပန်းတွေကျမတို့ကအဲ့ဒါအင်တာမဝင်းနေကြအောင်ကိုယ့်ရဲ့အဖွဲ့အစည်းရဲ့လူနိုင်ငံအဖွဲ့အစည်းရဲ့အကျိုးကိုကြည့်ပြီးတော့ကျမတို့နိုင်ငံလုံးရဲ့အတွက်လုပ်နေတဲ့ကိစ္စတူကိုမအောင်မြင်စေချင်တဲ့ပေါ့စေတနာတွေထားလို့ဆိုတာဖြစ်တယ်မှာပေါ့အဲ့ဒါကြောင့်မလို့ကိုကြီးရဲဆိုတာကိုချင်းချင်းနဲ့ကားတယ်အောင်ပြောဒီလိုကောင်းရှင်ဖွဲ့ရတယ်ကျမတို့ကဘာမှမဆိုးလို့မရှိပြောရမယ်ဆိုလို့ရှိရင်ဒီကောင်းရှင်ဖွဲ့လိုက်လို့လေကျမတို့ OIC ရဲ့လိုတော့ Human Rights and Appeal Resolution မတင်တော့ဘူးလို့ဆိုပြလိုက်တာပါတယ်ဒီအပြင်မှာလည်းကျမတို့အခုအဲ့ဒါကမြန်မာဟိုဘာပြောလို့ဘာနဲ့တိုက်တန်ယုံတန်ကြီးရဲ့ကိစ္စအဲ့ဒီဒီနေ့တော့လက်ပါတော့ဘူး။ဒါပေမဲ့ဟိုကျွန်တော်တို့ရဲ့ယူပါမှုတွေထဲမှာကောင်းရှင်ဖွဲ့ရောဟိုဖွဲ့ညမချီရအောင်ဒီအေးရလို့ဖြစ်ပေါ်လာတဲ့ကိစ္စတွေ
အခုကြားခဲ့ရတာကတော့အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့နယူးယောက်မြန်မာပြည်သားစုတွေနဲ့တွေ့ဆုံစဉ်ပြောကြားချက်တွေကတချို့ကိုကောက်နှုတ်စီရင်ခံခဲ့တာဖြစ်ပါတယ်။စာသားအပြည့်အစုံအတန်ဖိုင်အစာအဆုံးနဲ့ဗီဒီယိုအစာအဆုံးကိုတော့ VOA မြန်မာဘက်ရဲ့ website စာမျက်နှာဖြစ်တဲ့ www.bamis.voanews.com ဆိုတဲ့ website စာမျက်နှာမှာကြည့်ရှုနားဆင်ဖတ်ရှုနိုင်တယ်လို့ကျမတို့ရဲ့ VOA မြန်မာဘက် Facebook လူမှုကွန်ရက်စာမျက်နှာမှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဒီကနေ့ကတော့ရွှေဝါရောင်တော်လှန်ရေးလို့သိနေကြတဲ့
ဗုဒ္ဓဘာသာတန်ဃာတော်တွေမေတ္တာပို့စီတန်းလမ်းလျှောက်ကြွချီခဲ့ကြတဲ့လှုပ်ရှားမှု၉နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်ရန်ကုန်တိုင်းတင်ငန်းညွတ်မြို့နယ်မှာရှိတဲ့ဓမ္မပီယာကျောင်းတိုက်မှာတန်ဃာတော်အများစုပါဝင်တဲ့အခမ်းအနားတစ်ခုပြုလုပ်ပါတယ်။ဒီနှစ်ပတ်လည်နေ့အထိမ်းအမှတ်လုပ်ရတဲ့ရည်ရွယ်ချက်နဲ့လွန်ခဲ့တဲ့၉နှစ်၂၀၀၈ခုနှစ်တုန်းကနိုင်ငံရေးအခြေအနေတွေနဲ့ဒီကနေ့အခြေအနေတွေအပေါ်မှာတန်ဃာတော်ရဲ့အမြင်ကိုသိရအောင်လို့ရွှေဝါရောင်လှုပ်ရှားမှုဥဆောင်တန်ဃာတော်တပါးဖြစ်တဲ့ဆရာတော်ဥပန္နဝင်သားကိုကိုကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဆရာတော်ကအခုလိုစပြီးမိန့်ကြားပါဗျာ။
အရာလက်ရှိလိုအပ်နေတဲ့ငင်းကြီးများဆုံးရရှိလို့ဆက်ပြောရခြင်းကရဖိုင်မှုပြည်ရင်းဆက်ပြောရပါအဲ့ဒီကနိုင်ငံကျင်းသားတွေမရှိလို့လွတ်ပြီးတော့နောက်ကလေးတွေလည်းဘုံလုံးလေးလုံးအလေးကလေးတွေလည်းပညာသင်ကြားရေးအဲ့ဒီကဒီကနေ့လောက်တဲ့
ဒီမဖျားအရှင်ဖျားတို့လွန်ခဲ့တဲ့၉နှစ်ရွှေဘာရောင်လှူရှားမှုမှာအရှင်ဖျားတို့တန်ဃာတော်တွေမေတ္တာပို့ကြွချီခဲ့ကြတယ်အဲ့ဒီအချိန်တုန်းကအရှင်ဖျားတို့စိတ်ဆန္ဒထဲမှာမျှော်မှန်းခဲ့တဲ့ရှိခဲ့တဲ့အခြေအနေတွေဒီနေ့ခေတ်ဒီနေ့အချိန်မှာရှင်ဖျားဒီနေ့ကြည့်တဲ့အခါမှာအတော်များများပြည့်နေပြီလို့ရှင်ဖျားအဲ့လိုမြင်ပါသလားဖျား
90လေးမှာတကယ်ပတ္တနိဗ္ဗာန်ကာခါပြီးတော့တောင်းဆိုကြရရှိတယ်မဖောက်ခွန်ဆိုအောင်မလဲတောင်းဆိုကြရရှိတယ်အဲ့ဒီလိုတောင်းဆိုကြလိုက်တဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဒီရည်ရွယ်ချက်တွေအကြည့်ရရရှိတာကမရသေးဘူးဘယ်လိုကြားလဲဆိုတော့တစ်ခုတစ်ခုကကြားရမှုတွေအနေနဲ့အကြည့်ရရရှိတာကိုကြည့်ရတော့ပေါ့အခုလည်းဒီဘယ်ဆရာလဲပြတယ်ပေါ့ကျောင်းလာရင်ပတ်သက်ပြီးတော့အထူးစီမံဒိန်းတခုရေးဆွဲပြီးတော့မလုပ်တော့ဘူးဆိုရင်မြန်မာကရှေ့ဆက်ပြီးတော့တိုးတက်မှုတွေကနှိမ့်ပေးနေအောင်မှဖြစ်တယ်ဆိုတာတော့အဲ့လိုတော့ကြည့်ရတာပေါ့
တင်ပါဖျားဒီကနေ့အစိုးရအဖွဲ့အပြောင်းလဲဖြစ်ပြီးတော့တိုင်းပြည်ကိုအစိုးရအသစ်အုပ်ချုပ်နေတဲ့ကာလမျိုးမှာရှင်ဖျားတို့တန်ခါတော်တွေအနေနဲ့လွန်ခဲ့တဲ့၉နှစ်ကတည်းကစရင်ရှင်ဖျားတို့အနေနဲ့တိုင်းပြည်အပေါ်မှာကိုယ့်ရဲ့တကားတွေရဲ့အနာဂတ်အပေါ်မှာအခုအချိန်ဟာပို့ပြီးတော့အကောင်းမြင်မျှော်လင့်ချက်တွေအရှင်ဖျားတို့မှာရှိနေပြီလို့ပြောနိုင်ပါသလားဖျာ
။အဲအဲ့ဒီလိုပြောနိုင်ပါတယ်။ဒါကြောင့်လို့ဆိုလို့ရှိရင်တကားလုံးမှာရှိနေတဲ့ဒီပို့ပို့တက်တက်ဒီနိုင်ငံကြီးတွေကနေတော့လာရောက်ပြီးတော့ဒီကတော့အဆောရခြင်းဆက်ပါရေးတိုးတက်လာပါလိမ့်။နောက်ပြီးတော့အဲ့ဒီအပြားနေပြီးတော့ဝိုင်းပြီးတော့အန်ဂျီရီရနေပြီးတော့ဆက်ပို့လို့ဒီပြည်တော်မှာမြင်လို့အခြေအနေနဲ့ပတ်သက်တဲ့ကဏ္ဍတွေစာမူးတွေဒီမှာရှိနေတဲ့ဒုငယ်တွေနဲ့တော့အားလုံးကြီးရောစာမူးဖြစ်စေဆက်အစရှိတဲ့ကောင်းတဲ့လက္ခဏာတွေကောင်းတဲ့လမ်းစဉ်တွေနဲ့ကောင်းတဲ့နိုင်ငံလေးကိုကြောင်းနေရဖို့အဲတွေ့ရတာပေါ့နော်အဲ့လိုတွေ့ရတဲ့အနေအထားလေးတွေကြုံရတယ်ဆိုတော့ဒုငယ်တွေပိုးရတာတော့အဲ့ဒီလိုအခွင့်အရေးတွေကမတွေ့ကြရဘူးအခုကျတော့ဒီတင်နန်းတော်မင်္ဂလာဒီနေ့ကပြည့်ပြည့်စုံတာရှိတယ်အဲ့ဒီတင်နန်းလေးတွေမှာသုဒ္ဓဆရာသုပေါင်းကအခမ်းနဲ့တင်နန်းလေးကပါဝင်လာတာတွေ့ရတဲ့အတွက်ကြောင့်ဒါခွေးကြီးလို့ဆိုရအောင်တန်ခါရရတော့ဒါတန်းကြီးအတွက်တစ်ခါဦးပဲအမြတ်သာရှိတဲ့အသေးလေးတွေကိုခံစားနေရတယ်လို့အဲ့လိုနေရတာတွေ့ရတယ်ပေါ့နော်
ဒါကတော့ရွှေဘာရောင်တော်လှန်ရေး၉နှစ်မြောက်နှစ်ပတ်လည်နေ့နဲ့ပတ်သက်ပြီးဆရာတော်ဦးပန္ဒဝင်သားကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ဒီကနေ့အခမ်းအနားကိုတော့နေ့လယ်၁၂နာရီကနေ့တနာရီအထိဓမ္မပီယာကျောင်းတိုက်မှာကျင်းပပြီးတော့အခမ်းအနားတက်ရောက်တဲ့တန်ဃာတော်တွေနဲ့လူပရိသတ်တွေစုပေါင်းပြီးရွှေတဂုံဖျားပေါ်မှာငြိမ်းချမ်းရေးဆုတောင်းပွဲတစ်ခုလည်းလုပ်ခဲ့ကြပါတယ်ဒီကနေ့အခမ်းအနားကိုတော့ရွှေဘာရောင်တော်လှန်ရေးဥဆောင်တန်ဃာတော်တွေဟာ1990ပြည့်နှစ်ပတ္တနိကုစနကန်ဆောင်ပွဲမှာပါဝင်ခဲ့တဲ့တန်ဃာတော်တွေတက်ရောက်ခဲ့ကြပါတယ်။ရွှေဝါရောင်လှုပ်ရှားမှုကိုအဲ့ဒီအချိန်တုန်းကစစ်အစိုးရကအကြမ်းဖက်ပြီးနှိမ်နင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဖြစ်ရတဲ့အတွင်းတန်ဃာတော်အများပြထိခိုက်ဒဏ်ရာရခဲ့ကြသလိုအကျဉ်းချခံရသူတွေလည်းရှိပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ရှမ်းနီတိုင်းရင်းသားတွေကိုတိုင်းရင်းသားလူမျိုးစုတစ်ခုအဖြစ်သတ်မှတ်ပေးဖို့နဲ့ရှမ်းနီပြည်နယ်တစ်ခုအဖြစ်သတ်မှတ်ပေးဖို့စကိုင်းတိုင်းဟ ோம் လင်းမြို့မှာဒီကနေ့ဆန္ဒပြတောင်းဆိုကြပါတယ်။27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတင်ပြတောင်းဆိုခဲ့တဲ့အတိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တွေကရှမ်းနီလူမျိုးတောင်းတဲ့ချီဆူဝေးပြီးတော့ဒီကနေ့နေ့လယ်တနားကြီးကျော်အထိဆန္ဒပြတောင်းဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးမှသတင်းပေးပို့ထားပါတယ်ရှင်။
အင်အားတောင်းတဲ့ချီရှိတဲ့ရှမ်းပြည်လူမျိုးတွေဟာဟ ோம் လင်းမြို့မှာဆန္ဒပြခဲ့ကြတာပါ။ဒါကြောင့်သူတို့ဆန္ဒပြတယ်လဲဆိုတာကိုတော့ရှမ်းပြည်လူငယ်ကွန်ရက်ကတာဝန်ရှိသူတူဖြစ်တဲ့စိုင်းဆမ်တွိုင်ကအခုလိုပြောပြပါဗျာ
။ကျွန်တော်တို့ရှမ်းပြည်လူမျိုးတွေက ก็มาปงเตียนแล้วไม่ใช่ตัวช้างนี่โซเรอุตส่าห์ชิมันเลยไม่ได้ยาวช้างอ่ะก็เช่นนี้แหละที่มาแต่ช้างอ่ะสกายได้ใช่ไหมแต่ตัวขันห้าแล้ววะมาปงเตียนมาเลยไปพระมารองว่าจันทร์เราช้างสุรุยี่เท่เลยอุตส่าห์มาปงเตียนฐานะกันในวิโรมาช้างประมาณลุยี่เลยช้างประมาณลุยี่วิโรนอกไปยังช้างประมาณเชือกบาร์เลยสุริโรประมาณลุยี่เป็นน้อยเลยจันทร์เราอ่ะก็เย่สามีเตียนเตียนเนี่ยอุตส่าห์กูเลยมาเตียนเอามาเตียนเนี่ยค่ะจันทร์เราเอาไปมาจันทร์เราล တင်ပြည်နယ်ထဲမှာရှိနေတဲ့အချိန်မှာလူတွေလက်နဲ့တိုင်အုပ်စုတွေရဲ့အနိုင်ကျင့်မှုတွေကြောင့်ရောလူမျိုးအမည်မှန်မရှိတာကြောင့်ရောကကျွန်တော်တို့ကပြည်နယ်ပါကိုယ့်ရဲ့နေမြေမှာနေရတာနဲ့ကိုကချမ်းနေလူမျိုးမဖြစ်သလိုကိုယ့်ရဲ့နေမြေကိုလည်းသူများတွေပုတ်ရှုပ်ထားတာကိုခံရတဲ့အနေအထားမျိုးမှာဖြစ်နေတယ်။အဲ့လိုဆိုတဲ့ခါကျတော့ကျွန်တော်တို့ကလူမျိုးပဲလည်းပြောင်းနေမြေကလည်းပြောင်းနေတဲ့အနေအထားမျိုးတွေဖြစ်နေတယ်။ထုတ်ပေါ်ရတဲ့အကြောင်းရင်းကြတော့ကျွန်တော်တို့၂၀ရာစုပြင်လုံးမှာဒီအောင်စုညီချင်းရင်းညီလာခံမှာကျွန်တော်တို့ရှမ်းပြည်အမျိုးတိုင်းရင်းသားတွေအားလုံးကိုစားကျွန်တော်တို့တိုင်းလိုင်းရှမ်းပြည်မျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဆိုင်ထေအောင်ကနေပြီးတော့ကျွန်တော်တို့ရှမ်းပြည်ပြည်နယ်နဲ့ရှမ်းပြည်လူမျိုးတရားဝင်သတ်မှတ်ပေးနိုင်ရေးကိုတောင်းဆိုခဲ့တယ်
။သူတို့တောင်းဆိုချက်တွေကတော့ရှမ်းပြည်လူမျိုးတရားဝင်သတ်မှတ်ရေးရှမ်းပြည်ပြည်နယ်ရရှိရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်ပေါ်လာရေးပြည်ထောင်စုညီညွတ်ရေးညီလာခံ၂၀ရာစုပြင်လုံးအောင်နိုင်ရေးစတဲ့အချက်လေးချက်ကိုတောင်းဆိုခဲ့ကြရလို့ဆိုပါရယ်ကချင်ပြည်နယ်နဲ့သခိုင်းတိုင်းမှာနေထိုင်နေတဲ့ရှမ်းပြည်လူမျိုးတွေပူးပေါင်းပါဝင်လာကြတဲ့အတွက်လူဝင်အားကအစိုးရကိုတောင်းဆိုထားရတဲ့ပုံများလာတယ်လို့လည်းဆက်ပြောပြပါရယ
်ကျွန်တော်တို့ဒီကသခိုင်းတိုင်းထဲမှာရှိနေတဲ့သကောဒေသရယ်ထောင်းပြင်းကလေးစမူးဖုံမလင်းပြီးတဲ့အခါကျတော့ကျွန်တော်တို့ဟိုဘက်ကဒီမြန်မာနိုင်ငံဒီကျွန်တော်တို့အရှိတ်အဆန်းခေါ်တာပေါ့အဲ့ဒီဘက်ကဆိုရင်ဗမောက်ပြည်လယ်ဘူးမိုးညင်းမိုးကောင်းမြစ်ကြီးနာအဲ့ဒီဘက်ကဆန်းဒီကျွန်တော်တို့ညီကိုတွေလာကြတယ်ဗ
ျအစိုးရဘက်ကတော့တရားဝင်ဆန္ဒပြပွဲဖြစ်တဲ့အတွက်လူအင်အားရှော့ခိုင်းတာကလွဲရင်တခြားတားဆီးတာကန့်ကွက်တာတွေတော့မရှိဘူးလို့ဆိုပါတယ
်ဒီအစိုးရဘက်ကနေပြီးတော့မှတုံ့ပြန်မှုကတော့ဘာမှမရှိဘူးဗျပြည်အောင်စုငင်းချိုင်းရင်ညီလာခံအောင်ရမည်လို့ပဲအောင်ရမည်လို့ပြန်ထားတဲ့ဥစ္စာကိုအဲ့ဒါ၂၀ရာစုပြင်လုံးဆိုတဲ့စာကြောင်းကလေးထည့်ခိုင်းတာလေးပဲရှိပါတယ်။ပြီးတဲ့အခါကျတော့လူရင်အားကိုကျွန်တော်တို့3000လို့ပြင်တာကို1000ကျွဲချော့ချခိုင်းတယ်။အဲကျွန်တော်တို့လည်းလက်ခံပါတယ်။အနေနဲ့ရရမှရှိတဲ့ချမ်းမီတိုင်းရင်းသားတွေစုလာတဲ့အခါကျတော့လူရင်အားကကျွန်တော်တို့က1000ကျွဲလို့တတ်မှတ်ထားပြီးနေလို့ဟိုတားမရပဲနဲ့4000လောက်ရောက်သွားတာတော့ဒါကတော့မတတ်နိုင်တော့မတတ်နိုင်ဘူးဗျ
။ရှမ်းပြည်လူမျိုးတွေဟာကချင်ပြည်နယ်ထဲမှာအများဆုံးနေထိုင်ကြပြီးမကြာခဏဆိုသလိုကချင်ပြည်နယ်ထဲမှာပေါ်တာဆွဲတာတွေဖမ်းဆီးတာတွေရှိနေတာကြောင့်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပဋိပက္ခတွေဖြစ်ပွားလေးရှိပါတယ်။မကြာသေးခင်ကကျင်းပခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ၂၁ရာစုပြင်လုံးမှာတော့ရှမ်းပြည်လူမျိုးတွေကိုတရားဝင်လူမျိုးဖြစ်သတ်မှတ်ပေးရေးကိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။
မရေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကတက်လှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာစနေနေ့ညပိုင်းမှာတော့ Harvard Tech တို့ Harvard Foundation ကချီးမြှင့်တဲ့2016ခုနှစ်လူသားချင်းစာနာမှုဆန္ဒစုကိုလက်ခံရယူပါတယ်။ဒီစုကိုလက်ခံရယူခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလူသားတွေအတွက်လောကကြီးမှာတာရူညီမျှရှိရေးတိတ်ကိုအရေးကြီးပါတယ်လို့ပြောဆိုခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့စနေနေ့ညကပောက်ကွဲမှုဟာဆိုရင်ရွေးချယ်ရှိရှိလှုပ်ဆောင်မှုဖြစ်ပြီးလူ20ခုဦးဒဏ်ရာရခဲ့တယ်လို့နယူးယောက်အာဏာပိုင်တွေကပြောဆိုပါတယ်။စီးရီးယားအစိုးရစစ်သားတွေတေဆုံခဲ့ရပုံရတဲ့အမေရိကန်တို့ရဲ့မှားယွင်းဘုံကျဲတိုက်ခိုက်မှုလို့ယူဆရမှုကိုတုံ့တက်ဖို့မနေ့စနေနေ့နောက်ပိုင်းမှာရုရှားကကုလလုံခြုံရေးကောင်စီအရေးပေါ်အစီအဝေးခေါ်ယူခဲ့တဲ့ပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကအပြင်းအထန်ပြစ်တင်ပြောဆိုခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုက9ရက်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.